American လွှတ်တော်ကိုသူ့ကိုထောက်ခံတဲ့လူကြီးဝင်ရောက်စီးနေအောင်တွေးထိုးလုံဆော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုခံနေရတဲ့တမရဟောင်းဒေါ်နယ်ထရမ့်ဟာအပြစ်ကင်းလွတ်ကြောင်းအထက်လွှတ်တော်ကစနေနေ့ကဆုံးဖြတ်ခဲ့ပါတယ
် The yeas are 57 the nays are 43
ထောက်ခံမဲ58မဲကန့်ကွက်မဲ43မဲရှိပြီးအပြစ်ရှိကြောင်းဆုံးဖြတ်ဖို့မဲ3ပုံ2ပုံပြည်မိခြင်းရှိတဲ့အတွက်တရားစွဲဆိုချက်ကနေတမရဟောင်းဒေါ်နယ်ထရမ့်အပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစီရင်ချက်ချမှတ်ပါတယ်လို့တဘာပတိဖြစ်သူဗာမွန်ပီနဲ့အထက်လွှတ်တော်ဒီမိုကရက်အမတ်ပက်ထရစ်လေချီကကြေညာခဲ့ပါတယ်အထက်လွှတ်တော်ကမဲခွဲဆုံးဖြတ်တာမှာရီပပ်ဘလစ်ကန်အမတ်9ဦးကဒီမိုကရက်အမတ်တွေနဲ့အတူမဲပေးခဲ့ပါတယ်ဒါပေမဲ့တမရဟောင်းကိုအပြစ်ပေးနိုင်မဲ့အထက်လွှတ်တော်အမတ်68ရောက်ရဲ့မဲရဖို့စင်မဲလူခဲ့ပါတယ်။တမရဟောင်းထရမ့်ဟာအမေရိကန်သမိုင်းမှာကွန်ဂရက်စ်ရဲ့တရားစွဲဆိုမှုကိုနှစ်ကြိမ်ခံရတဲ့တဦးတည်းသောတမရလည်းဖြစ်ပါတယ်။အခုလိုဒုတိယအကြိမ်တရားစွဲဆိုခံရတာကနေအပြစ်ကင်းလွတ်ခဲ့ပြီးတဲ့နောက်တမရဟောင်းထရမ့်ကဒါဟာအမေရိကန်သမိုင်းမှာအကြီးကျယ်ဆုံးဒုတိယအကြိမ်အပြစ်မရှိအပြစ်ရှာခံရမှုကြီးဖြစ်ကြောင်းနဲ့တခြားဘယ်တမရကမှဒီလိုအပြစ်မျိုးကြုံတွေ့ခဲ့ခြင်းမရှိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။